တရုတ်ကထိုင်ဝမ်ကိုသူ့ပိုင်းနယ်မြေဖြစ်နဲ့လက်ခံဖို့စီရင်ရဖိအားတွေဆက်ပြီးပေးနေချိန်မှာထိုင်ဝမ်နေနဲ့သူ့နယ်မြေတလက်မကိုတော့မှဆွန့်လွတ်မှာမဟုတ်ဘူးလို့ထိုင်ဝမ်သမ္မတဒေချန်တေးကတောက်ကြံနေမှာပြောဆိုလိုက်ပါတယ်။တရုတ်နဲ့ထိုင်ဝမ်ကြားဖြစ်ပွားတဲ့ရူနင်တုံတိုက်ပွဲမှာတရုတ်ကွန်မြူနစ်တပ်ဖွဲ့တွေကိုအောင်ပွဲခံခဲ့တဲ့85နှစ်မြောက်နှစ်ပတ်လည်အခမ်းအနားကျင်းပရမှာတရုတ်ကမ်းလွန်မှာရှိနေတဲ့ကင်မန်ကျွန်းကိုတွားရောက်ရှင်ထိုင်ဝမ်သမ္မတကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။တရုတ်နဲ့ထိုင်ဝမ်ကိုပိုင်းခြားထားတဲ့အရေးပါတဲ့ထိုင်ဝမ်ရေလက်ကြားမှာနှစ်ဖက်စလုံးကစီးရဲလေ့ကျင့်မှုတွေနဲ့တင်းမာမှုတွေပင်းပင်းထန်ထန်ရှိခဲ့ပြီးတဲ့နောက်အခုလိုပြောကြတာပါ။ထိုင်ဝမ်အုပ်ချုပ်တဲ့ကျွန်းတွေကိုရည်ညွှန်းပြီးထိုင်ဝမ်ဖန်ကူခင်မင်းနဲ့မတ်ချူနေမီရီတွေကတလက်မှမအထိခံမှာမဟုတ်ပဲအမိမြေကိုအခိုင်အမာကာကွယ်သွားမယ်လို့သမ္မတလေးကပြောပါတယ်ဒီမိုကရေစီနဲ့လွတ်လပ်ခွင့်ဆိုတာလွန်လွန်နဲ့ရတဲ့အရာတွေမဟုတ်ပဲဒီခွင့်ရတွေကိုကာကွယ်ဖို့မျိုးဆက်အဆင့်ဆင့်ပူးပေါင်းအားနဲ့ကြိုးပမ်းအားထုတ်ရတာဖြစ်တယ်ဆိုတာဝင်းနင်တုံတိုက်ပွဲကနားလည်စေခဲ့တယ်လို့လည်းသမ္မတလေးကပြောပါတယ်တရုတ်နိုင်ငံကိုနာမည်တက်ဖော်ပြမသွားပဲဘယ်ပြပအင်အားစုကမှထိုင်ဝမ်အနာဂတ်ကိုပြောင်းလဲလို့မရဘူးလို့လည်းသူကပြောပါတယ်